ရုရှားနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ရေးအတွက်အမေရိကန်လွှတ်တော်ကအတည်ပြုပေးထားတဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကသဘောတူပြီးဥပဒေဖြစ်လက်မှတ်ထိုးပေးဖို့ရည်ရွယ်ထားကြောင်းသမ္မတအင်ဂျီရောကပြောပါတယ်ရုရှားနိုင်ငံရဲ့ကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့လွှတ်တော်ကအဆိုပြုထားတဲ့နောက်ဆုံးအဆင့်ဥပဒေမူကြမ်းကိုသမ္မတကပြန်လည်တုံ့တက်ပြီးပြီဖြစ်ကြောင်းအင်ဂျီရောပြန်ကြားအရာရှိကတောက်ကြံနေမှာကြီးညာချက်ထုတ်ပြန်ပါတယ်ရုရှားအပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုသမ္မတကပြန်လည်ရုပ်သိမ်းမယ်ဆိုရင်လွတ်တော်အနေနဲ့ပိတ်ပင်တားဆီးပိုင်ခွင့်ရှိတယ်လို့လည်းဒီဥပဒေမူကြမ်းမှာထည့်သွင်းဖော်ပြထားပါတယ်။မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဝင်ရောက်နောက်ဆက်ခဲ့တဲ့ဆိုတဲ့ဆွဆွဲပြောဆိုမှုတွေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်မဲ့ကိစ္စကိုသမ္မတထရမ့်အစိုးရကစန့်ကျင်နေကြတာဖြစ်ပါတယ်။နိုင်ငံအကြားဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့ကြိုးစားလှုပ်ဆောင်နေတဲ့အချိန်မှာပြုလဲပြောင်းလဲဖြစ်နိုင်တဲ့အနေအထားရှိဖို့လိုအပ်ကြောင်းသမ္မတထရမ့်အစိုးရကပြောဆိုနေကြတာပါ။ဒါပေမဲ့ရုရှားအစိုးရအရာရှိတွေနဲ့သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြားကထိပ်တွေ့ဆက်ဆံမှုတွေကိုလှပောင်းများစွာစုံစမ်းစစ်ဆေးပြီးတဲ့နောက်ရုရှားအပေါ်ပုံမှုပြင်းထန်တဲ့တာခတ်ပိတ်ဆို့မှုတွေချမှတ်ရေးအတွက်အမေရိကန်လွှတ်တော်နေရာစလုံးကကြေကြေပြန့်ပြန့်ထောက်ခံခဲ့ကြတာဖြစ်ပါတယ်